ကျမဆုမမရှင်လူအများပြားတည်ဆုံးကြရတဲ့ဖားကန့်ကြောက်စိမ့်နယ်မြေမြေပြိုတဲ့ဖြစ်ရပ်ကိုစုံစမ်းမဲ့နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးအဖွဲ့ပေါ်မှာအမြင်သဘောထားတချို့ကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တုဖို့ရေးလုပ်ငန်းခွင်တွေနဲ့စွန့်ပစ်မြေစာပုံတွေမှာမြေပြိုကြလို့လွန်ခဲ့တဲ့6နှစ်အတွင်းမှာကိုလူအနည်းဆုံး900ကျော်လောက်တည်ဆုံးခဲ့ရပြီးလက်တလောဖားကန့်ဝေခွာခြင်းရအနီးမြေပြိုကြမှုကြောင့်လူ190ကျော်အသက်ဆုံးခဲ့ရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပါစိုးရိမ်တကြီးဖြစ်လာကြရတဲ့ဒီကြောက်စိမ့်တွင်းမြေပြိုကျမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးမှုအဖွဲ့တစ်ဖွဲ့ကိုသမရဥဝင်မြင့်ကိုယ်တိုင်လက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်ပါတယ်။ပယံဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားတဲ့ဒီစုံစမ်းရေးအဖွဲ့ဟာတကယ်ပဲဒီကြောက်စိမ့်မြေတွေကလူအစုလိုက်ပြုံလိုက်တည်ဆုံရမှုတွေပယံဇာတာတူဖော်မှုဆိုင်ရာစိန်ခေါ်ချက်တွေကိုစုံစမ်းဖော်ထုတ်နိုင်မှာမလားဆိုတဲ့ပေါ်မေးခွန်းထုတ်တာလည်းရှိပါတယ်။ဒီထဲကတူကတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူစိန်လန်းအမိမြေကဦးဝင်းမျိုးသူဖြစ်ပါတယ်။
ကြည့်ရမယ်လို့တော့မထင်ဘူးဗျာဘာလို့လဲဆိုတော့ဒါကဟိုနည်းပညာပြဿနာမဟုတ်ဘူးပတ်ဝန်းကျင်ရေးပြဿနာမဟုတ်ဘူးနိုင်ငံရေးပြဿနာဟုတ်အဲ့ဒါရောင်ဆက်ဖြစ်ပေါ်လာတဲ့အခုလူမှုဒုက္ခတွေပေါ့နော်အဓိကဖြစ်တဲ့အကြောင်းရင်းကိုတတ်နိုင်မှာပေါ့နော်နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာတရားဥပဒေစိုးမိုးနိုင်မှာဒါလည်းလုတ်တဲ့လုတ်ထိုက်တာတွေကိုလုံနိုင်မှာဖြစ်တယ်သို့တော်ဖြစ်နေတာကအဲ့ဒီကြောက်စိမ့်ဒေတာကအုတ်ချုပ်ရေးစီမံခန့်ခွဲမှုအာဏာအပြည့်အဝရှိတဲ့ဒေတာမဟုတ်ဘူးလေစစ်အုတ်ချုပ်ရေးတပိုင်းရောက်နေတဲ့နေရာကိုဘာလို့လဲဆိုတော့နေမင်းနေသားကမငြင်းကြတဲ့နေရာဆိုတော့တပ်ရဲ့စွမ်းမုံမှုရှိတယ်နောက်လက်နက်ကန်ဖွဲ့စည်းရဲ့လှုပ်ရှားမှုရှိတယ်ဆိုတဲ့အခါကျတော့အုတ်ချုပ်ရေးအာဏာအပြည့်အဝမရှိဘူးပေါ့မရှိတဲ့အခါကျတော့ခုသွားတဲ့ဖွဲ့တွေမှာဝင်ကြီးပါတယ်ပြည်ဝင်ကြီးပါတယ်သူတို့ကတော့ပုံကြီးဆိုင်ရာအမြင်ပြောမယ်အုတ်ချုပ်ရေးဆိုင်ရာအမြင်ပြောမယ်တော်တော်ဖြစ်နေတဲ့ဟာအဲ့မှာဆောင်ပြောတဲ့နေမီအေဂျင့်မှုနဲ့ဆက်ဆက်ပြီးဖြစ်တဲ့ကိစ္စရပ်တွေဖြစ်တဲ့အတွက်ကျွန်တော်ကတော့သိပြီးတော့ကြည့်အောင်မယ်စီမီကစားမဖြစ်နိုင်ဘူးကျွန်တော်အဲ့လိုပဲမြင်ပါတယ်ဗျဟုတ်ပြီအဲ့တော့အကောင်းဆုံးဘာလုပ်နိုင်မလဲဆိုရင်တော့အခု EITI process ဆိုတာရှိတာပဲเนาะတော်တော်ကျွန်တော်ဒီနိုင်ငံတော်အဆင့်အလုပ်တွေ EITI process တောင်းမှာအဲ့ကိုသွားပြီးကြည့်ဖို့အတွက်ကိုစိုးရတောင်းမယူနိုင်ဘူးဂျုံဂျုံရင်းအကြောင်းပြချက်နဲ့เนาะနိုင်ငံတော်အဆင့်အလုပ်တဲ့စီမံချက်ကြီးတောင်းမှာမတော်ဘူးအလိုကန့်သက်ချက်ကြီးရှိတယ်မလုံးနိုင်တော့ပါချက်မလဲဆိုတော့ဒီလိုမျိုးပဲလူတွေအသက်တွေဆုံးရှုံးနေရတယ်ရတော့ထက်ကြောဖြစ်နေမယ်လို့တော့ကျွန်တော်တို့ကဒီလိုပဲတုံ့တက်ပါတယ
်ဒီလိုတယံစာတဒုဖို့မှုတွေကနေနောက်ဆက်တွဲဆိုးကျိုးတက်ရောက်မှုတွေဖြစ်တဲ့လူသေးဆုံးမှုတွေမှာအဓိကတာဝန်အရှိဆုံးဖြစ်တဲ့တယံစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးကိုယ်တိုင်စုံစမ်းရေးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်နေတဲ့အပေါ်မှာတော့မေးခွန်းထုတ်စရာဖြစ်နေပါတယ်လို့ဒီမြေပြုံမှုဖြစ်စဉ်တွေကိုတောက်လျှောက်နှီးကပ်ဆောင်ကြည့်လာသူဒေသခံတရင်သမားတူဦးဖြစ်တဲ့ကိုဇော်မိုးထက်ကပြောပါတယ
်အခုလိုဓာမျိုးကြီးဖြစ်ကြမှာအသေးအတာလူကြားကောင်းအောင်လုပ်တဲ့ပုံစံမျိုးကြီးကကျွန်တော်တို့ကတော့ဖက်ကဒေတာနေတဲ့လူတွေဆိုတော့ပြုံးပြီရေပေါ့နော်ဦးဝင်းဝင်းကိုဥက္ကဋ္ဌအဖြစ်ခန့်အပ်ထားတယ်နောက်ဆုံးတာဝန်ရှိတဲ့လူကဘယ်သူလုံးဆိုလို့ရှိရင်လေဦးဝင်းဝင်းပဲပြန်ရှိမှာပဲလေတရားစာတဝန်ကြီးပြည်ထောင်စုဝန်ကြီးကိုယ်တိုင်ကချက်ချက်မမှန်နဲ့ဥရေပေါင်နဲ့ညီညီမလုံဆောင်တဲ့ကုမ္ပဏီတွေကိုအရေးယူတာမျိုးလည်းမရှိဘူးတတိပေးတာမျိုးလည်းမရှိတဲ့အခါကျတော့ဒါကြီးကအရှင်းပြောကြောက်စိတ်တူးနေတာမင်းမဲ့တိုက်ပြီလို့တူးနေတဲ့အခါကျတော့တာဝန်အရှိဆုံးအပြာကတက်တဲ့သဘောပေါ်ညီထေးပင်းဝန်ကြီးဌာနကချက်ချက်မမှန်ကိုင်းတွဲဖြေရှင်းခြင်းမရှိဘဲနဲ့ပြီးတော့ထွက်လိုက်တော့ဥက္ကဋ္ဌကိုဦးဝင်းကိုဥက္ကဋ္ဌတရားမှာသွားထားတယ်ဆိုတော့ဒါကြီးကထိရောက်တဲ့ဒီစီမံဆောင်ရွက်မှုတစ်ခုဖြစ်မလာနိုင်ဘူးလို့တော့ကျွန်တော်ကတော့မြင်တယ်ဗျဟုတ်
ကြာပါပြီနေ့ကဖြစ်ပွားခဲ့တဲ့မြေပြိုကျမှုကလည်းတည်ဆုံသွားသူတွေရဲ့ရုပ်လောင်းတွေကနောက်ထပ်တွေ့တာနဲ့နောက်ဆုံးအခြေအနေတွေကိုလည်းကိုစော်မိုးထက်ကပြောပြပါဗျ
။ဒီနေ့မနက်ပိုင်းပေါ့နော်ကျွန်တော်တို့ရှာဖွေရရှိတာက2လောင်းရတယ်နော်။ဒီလက်ရှိဝေခါတုတ်တန်ကူရောက်ရှိလာတဲ့190လောင်းဟိုရရှိသွားပြီလို့ပြောတယ်ပေါ့နော်။အဲ့တော့မနေ့ကတုန်းကတော့89လောင်းယူလိုက်တယ်ပေါ့နော်။အဲနောက်ထပ်လည်းတတကုန်လေးတည်တည်ပဲ2လောင်းတချို့မလဲတော့ကျွန်တော်တို့မသိဘူ
းသမရဖွဲ့ပေးထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတာဝန်ရှိသူတွေကတော့ဒီကနေ့မှပဲဖားကတ်ဒေတာကိုရောက်လာကြပြီလို့ဖားကတ်ဒေတာကအမျိုးသားလွတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့ဦးခင်မောင်မြင့်ကပြောပြပါဗျ
။ပြန်စားဝင်ကြီးဦးဝင်းဝင်းပါတယ်တည်ဆုံးသူတွေအတွက်ပါညာထောက်ပံ့ဖို့အတွက်ကတော့သူတွေကပြန်ပါတယ်နောက်ပြီးတော့မှပြည်ထောင်ဝင်ကြီးပါတယ်တို့ဒီညဒီမှာအိမ်မင်းတို့လူစစ်ဆေးမဲ့ဟာလဲပါမယ်လိုအပ်လိုအပ်တယ်ပေါ့ဗျာအရေးကြီးမှလဲပါတယ်ပေါ့ဗျာဒါစစ်ဆေးဆိုတဲ့ကဒါအရေးကြီးဘူးလားလားယူ
ဖားကန့်ဒေတာကြောက်စိမ့်တွင်းမြေပြိုကျမှုတွေဟာတစ်ဆင်တစ်တိုင်းအခုလိုမိုးရင်းကာလမှာဖြစ်လေရှိပြီးတက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကစုံစမ်းစစ်ဆေးမှုတွေပေါ့ရောက်ခဲ့တာရှိတယ်လို့ထိရောက်တဲ့အရေးယူမှုတွေလည်းမရှိခဲ့တာမို့အခုသမရဖွဲ့စည်းပေးလိုက်တဲ့စုံစမ်းရေးအဖွဲ့ရဲ့စစ်ဆေးမှုကရောထိရောက်နိုင်မှာမလားဆိုတာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေနဲ့ဒေတာခံတွေဘက်ကစောင့်ကြည့်နေကြကြောင်းပါရှင်ကျမစုမမ